ရုတ်နိုင်ငံဝူဟန်မြို့ကနေတဆင့်ပြည်ပနိုင်ငံတွေစီကိုကူးစက်ပြန့်ပွားမှုတွေထဲမှာလိမ္မော်ရောင်အဆင့်စိုးရင်စရာအခြေအနေဖြစ်သတ်မှတ်ထားတဲ့စင်ကာပူနိုင်ငံမှာတော့အသက်25နှစ်အရွယ်အိမ်အကူမြမအမျိုးသမီးတဦးကိုဗစ် -19 ရောဂါကူးစက်ခံနေရပါတယ်။စင်ကာပူနိုင်ငံမှာလူစုလူဝေးမနဲ့ကျင်းပမဲ့မြန်မာတွေရဲ့ကြံစည်စဉ်ကိုဖျက်သိမ်းထားတယ်လို့စင်ကာပူရောက်မြန်မာအတိုင်းဝိုင်းကြားမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုကြိုတင်ကာကွယ်မှုကျန်းမာရေးအသိပညာသတိပေးမှုတွေကိုဒီလက်ဆင့်ကမ်းပြီးတော့ဆောင်ရွက်နေပါတယ်။စင်ကာပူရောက်မြန်မာတချို့ကိုဆက်သွယ်မြင်းမြန်ထားတဲ့မဆူမွန်ကတင်ပြပေးထားပါတယ်ရှင်
။ WHO ကမ္ဘာ့ကျန်းမာရေးဖွဲ့စည်းကကမ္ဘာလုံးဆိုင်ရာအရေးပေါ်ကျန်းမာရေးအခြေအနေကြေညာထားရတဲ့တရုတ်နိုင်ငံဝူဟန်ကနေစတင်ကူးစက်ပြန့်နှံ့ခဲ့တဲ့ဒီကိုရိုနာဗိုင်းရပ်စ်ကြောင့်ဒီသတင်းမဲ့ကျွမ်းမာကိုသေဆုံးသူပေါင်းက3000ကျော်အထိဖြစ်သွားပြီးကမ္ဘာတဝန်းနိုင်ငံအသီးသီးမှာကူးစက်ပြန့်ပွားသူပေါင်းက8000ကျော်သွားပြီးဖြစ်ပါတယ်။COVID-19 ရောဂါကူးစက်မှုလူနာ100ကျော်တွေ့ရှိထားတဲ့စင်ကာပူနိုင်ငံမှာတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ10ရက်နေ့ကနေစလို့ဒီကိုရိုနာဗိုင်းရပ်စ်ကိုစိုးရိမ်စရာလိမ္မော်ရောင်အဆင့်အဖြစ်စင်ကာပူအစိုးရကသတ်မှတ်ခဲ့တာဖြစ်ပါတယ်။မတ်လ2ရက်နေ့မှာတော့အသက်25နှစ်အရွယ်စင်ကာပူနိုင်ငံရောက်မြန်မာအိမ်အကူအမျိုးသမီးတဦးစီမှာ COVID-19 ကူးစက်ရောဂါတွေ့ရှိတယ်လို့စင်ကာပူအစိုးရကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ကူးစက်တန်ရရှိသူအိမ်ရှင်နဲ့အနီးကပ်နေထိုင်ခဲ့တဲ့အဲ့ဒီမြန်မာအမျိုးသမီးကိုသူ့နေအိမ်မှာပဲစောင့်ကြည့်ခဲ့တာပါ။ဖေဖော်ဝါရီလ29ရက်နေ့မှာတော့သူ့မှာရောဂါလက္ခဏာပြလာတဲ့အတွက်အရေးပေါ်ဆေးရုံတင်ကူးသခဲ့ပြီးမနေ့တနင်္ဂနွေနေ့မနက်ပိုင်းမှာတော့သူ့မှာ COVID-19 ရောဂါကူးစက်နေကြောင်းရှာဖွေတွေ့ရှိခဲ့တယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။စင်ကာပူရောက်မြန်မာအတိုင်းဝိုင်းနေတဲ့အထူးသဖြင့်နေအိမ်တွေထဲမှာပဲလုံလောက်ကိုင်းနေရသူတွေ၊နောက်လူစုလူဝေးအများပြည်သူတွားရောက်တဲ့နေရာတွေမှာအလုံးလောက်ကိုင်းနေရသူတွေအနေနဲ့စင်ကာပူအစိုးရကနေပြီးတော့ကြေညာနေတဲ့ကျန်းမာရေးပညာပေးမှုတွေကိုစနစ်တကျလိုက်နာတင်တယ်လို့ရောဂါကူးစက်မခံရအောင်လည်းအထူးသတိထားကြဖို့အချင်းချင်းသတိပေးလို့ဆိုနေကြပါတယ်။ COVID-19 ရောဂါမကူးစက်ရအောင်စင်ကာပူအစိုးရအနေနဲ့စနစ်တကျဆောင်ရွက်ပေးနေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့လည်းမိမိကိုယ်ကိုကာကွယ်ဖို့နဲ့ရောဂါမကူးစက်ခံရအောင်အထူးသတိထားကြပါလို့စင်ကာပူမြန်မာအသင်းရဲ့ဂုဏ်သုဆောင်ကြံပေးပုဂ္ဂိုလ်နောက်စင်ကာပူနိုင်ငံတက္ကသိုလ်မှာနှစ်20ကျော်ကြာတွေ့ဘက်ပါမောက်ခါဖြစ်တာဝန်ထမ်းဆောင်ခဲ့သူဦးဒန်နယ်တင်လင်ကအခုလိုပြညာပေးပြောဆိုပါတယ
်။လူတွေမြန်မာလုပ်နေတဲ့အပေါ်တွေတော့ဖြစ်တာပဲ။အဲဒီလိုစတိထားတဲ့အရင်းအမြစ်ပါပဲ။နေလာများလည်းပြင်းနေပါလေစိတ်ထွက်ပေါ်တယ်။ဒီအစိုးရတော့အများကြီးသိမှလဲ။ဒီမှာပဲဖြစ်ဖြစ်တော့ပဲပဲသာသာ temperature တိုင်းလာတော့ဖော်ပြရတာလို့ပါလို့စင်ကာပူမှာအချိန်ကြီးကောင်းပါလေသူတော်တော်လေးကိုအနော် is under control ပ
ါစင်က
ာပူမှာတော့ under control ပါနော်စင်ကာပူကတော့တုံးတုံးလေးတူတယ်လို့ရှိတာဒါပေမဲ့ဟိုနေပြန်ပြီး discharge ဆိုလေ discharge လုပ်တဲ့နှုတ်ကလည်းတော်တော်များပါတယ်ဆိုတော့အန်စတန်ကတော့နေနေတော့စိတ်ချပါတယ်ဒီမှာအတိုင်းဝိုင်းလဲဒီလိုပဲမတိုင်းဝိုင်းလဲ probably serial net နေကြတာပေါ့လေ
လက်တလုံးမှာတော့လူစုလူဝေးနဲ့ကျင်းပမယ်စင်ကာပူမြန်မာတွေရဲ့တံပွဲတော်ကိုမကျင်းပဖြစ်တော့ဘူးလို့လည်းသိရပါတယ်စင်ကာပူရောက်မြန်မာနိုင်ငံသားတွေအနေနဲ့စင်ကာပူအစိုးရကအချိန်ရက်တပြေးညီထုတ်ပြန်နေတဲ့သတင်းမီဒီယာတွေကိုဂရုတစိုက်နားထောင်စောင့်ကြည့်တင်တယ်လို့မိမိနဲ့အနီးကပ်နေထိုင်သူတွေရဲ့ကျန်းမာရေးနောက်ဖြားနာနေမကောင်းဖြစ်နေတာတွေသိချင်ရရင်လည်းသတိထားစောင့်ကြည့်တင်တယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတူဖြစ်တဲ့ကိုအောင်ဝင်းထွတ်ကလည်းအကြံပေးပါတယ
်ကျွန်တော်တို့ဒီကိစ္စကိုလုပ်ဖို့စီစဉ်ထားရမှာမြန်မာဆိုကြတယ်ဒီရလေမှာစမဘူးကြောင်းကြီးကဥဆောင်ပြီးတော့နောက်တစ်ခါမြန်မာကွန်မြူနတီကဥဆောင်ပြီးတော့လို့ဖို့အစီအစဉ်ကြီးကအခုတော့မလုပ်ဖြစ်တော့ဘူးအဓိကကျွန်တော်ဒီစာရွက်ပါကဒီအင်္ဂူလေးတွေလေးလို့ပေါ့နော်ကျွန်တော်ဒီမှာလုပ်ချက်ရင်းနေတဲ့အင်္ဂူဝင်နေရှိတယ်အခုရောက်ဒီမြန်မာရောင်းနေပြီးတော့ဒီ group တွေပါရှိတယ်သူတို့အကန့်နေပြီးတော့ဒီအခုမှရှိတဲ့မြန်မာရောင်းအေးစီဆက်သွယ်ရပါတယ်ဒီလိုဒီမှာလည်းမပေါ့အဲကျွန်တော်ဒီမှာပါထားတယ်ဒီမကောင်းလို့ရှိရင်ကျွန်တော်တို့မတ်စီကိုဆက်ထားမယ်ဆရာတော်အမြန်ဆုံးသွားတွေ့ရမယ်အဲဒီမှာထားတယ်နောက်တစ်ခုနောက်ဆုံးတစ်ခုကပါလဲဆိုတော့ဒီကြည့်လို့ရတဲ့ website ရှိတယ်ဒါက public ကိုသူကတတိယအမြန်ဆုံးထုတ်ပြန်ပေးနေတာပေါ့နော
်ဟုတ်ကဲ့
moh.gov.sg အဲ့ဒါကအစိုးရဒီကျန်းမာရေးဆိုင်ရာ website နောက်တစ်ခု WhatsApp ပေါ်နော် WhatsApp application ကိုတုံးပြီးလို့ရှိပြီ gov.sg ဒီကြည့်ရအောင်အော်ရင်းစီရဲရောက်နေတဲ့အတွက်ဒီမကောင်းမှုလို့ကိုယ်ကိုခံစားရတယ်ဆိုလို့ရှိရင်အရှင်ကိုစက်ချင်းပြည်ပေးရမယ်နော်လုံးဟိုအလို့ရှင်ပေါ့နော်အဲကြောက်အောင်ငါဒီမကောင်းဘူးအိတ်ခါကြရင်ဒါအရှင်ကသူ့ကိုပေးခံပို့ပေးမှာပေါ့နော်နောက်ပြီးတော့လိုအပ်လို့ရှိရင်ဒီမြန်မာဖိုးသားရဲ့ဒီကိုအများဆုံးဆက်ရပြီးတော့ဒီပြန်တောင်းတင်မယ်ပေါ့နော်
စ ချင်းကမူမှာတော့စားနေရိတ်ခါတောက်တုံးရည်နဲ့အခြေခံကျန်းမာရေးတုံးဆောင်ပစ္စည်းတွေကိုကြိုတင်ဝယ်ယူစုဆောင်နေကြတယ်လို့စင်ကာပူဆိုရဘက်ကလည်းဒီယောဂမပြန့်ပွားရေးစနစ်တကျဆောင်ရွက်နေပါတယ်။ယောဂဘိုးတန်တရားတွေ့ရှိတဲ့သူတွေကိုကျန်းမာရေးအထူးဆောင်ရှောက်မှုပေးနေတယ်လို့ထပ်ပြီးတော့မကူဆက်ရအောင်လဲနေအိမ်တွင်းဆောင်ကြည့်မှုတွေနဲ့ဆေးရုံတွင်းဆောင်ကြည့်မှုတွေကိုစီကံတင်ကျပ်စွာနဲ့ဆောင်ရွက်နေတယ်လို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကပြောပါတယ်ရှင်။